နိုင်ငံခြားကလာတဲ့ရှေ့ပြောင်းလူသားတွေကိုကျွန့်ပြုတ်စေခိုင်းနေတဲ့ထိုင်းနိုင်ငံကငါးဖက်လုပ်ငန်းတွေကိုအေးအေးဖြိုခွင်းပေးဖို့အတွက်အမေရိကန်အစိုးရနဲ့လုပ်ငန်းရှင်ကြီးတွေကထပ်မံတောင်းဆိုလိုက်ပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့ EV သတင်းတစ်ပုဒ်မှာထိုင်းနိုင်ငံကပင်လယ်ရေပစ္စည်းတွေဟာအိန္ဒိယမြန်မာနဲ့တခြားဆင်းရဲတဲ့နိုင်ငံတွေကအလုပ်သမားတွေကိုကျွန့်ပြုတ်စေခိုင်းပြီးအမေရိကန်နိုင်ငံကစူပါမားကတ်တွေစားတောက်ဆိုင်တွေနဲ့အိမ်မွေးတိရစ္ဆာန်စားရောင်းတဲ့ဆိုင်ကြီးတွေကိုဖြန့်ဖြူးနေကြအောင်အချက်လက်ပြည့်စုံဖော်ပြရေးသားထားတာပါ။အခုလိုလူကုန်ကူးခံမှုတွေနဲ့အတူလူခွင့်ချုပ်ဖောက်ခံရတဲ့ထိုင်းနိုင်ငံကားလုပ်ငန်းကထွက်တဲ့ပင်လယ်စာအများပြားကိုအမေရိကန်နိုင်ငံကိုတင်သွင်းနေတာနဲ့ပတ်သက်ပြီးမနေ့ကအမေရိကန်နိုင်ငံချန်ဝန်ကြီးဌာနကထူးဆိုးရင်ကြောင်းနဲ့နိုင်ငံရခြားရွှေ့ပြောင်းလုပ်သမားတွေကိုအကာအကွယ်ပေးနေအောင်လှုံ့ဆော်ဖို့တောင်းဆိုလိုက်ကြောင်းနိုင်ငံချန်ဌာနပြောခွင့်ရဂျန်ဆာကီကပြောပါတယ်။ထိုင်းနိုင်ငံဟာပြီးခဲ့တဲ့နှစ်ကလည်းလူကုန်ကူးမှုတိုက်ဖျက်ရေးကိုအောက်ခြေစံနှုန်းပြည့်မီအောင်မလုပ်နိုင်တဲ့အတွက်အမိမဲဆင်းသွင်းထားတယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံချန်ဝန်ကြီးဌာနကတော့မနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ပြီးထိုင်းနိုင်ငံမှာနိုင်ငံချန်သာရွှေ့ပြောင်းအလုပ်သမားတက်တက်တမ6တန်းရှိကြောင်းနဲ့အများစုဟာ9လုပ်ငန်းတွေမှာလုပ်ကံနေပြီးအခုအစိုးရစီမံမှတ်ပုံတင်ကြတယ်လို့သူတို့ကိုထိုင်းလုပ်သားတွေလို့အကာအကွယ်တွေပေးထားတယ်လို့ပြောပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့9လုပ်ငန်းမှာလုပ်နေတဲ့9ဖမ်းနေ9,900ကျော်အတွက်စောင့်ကြည့်ဆက်တွေကိုတက်ဆင်ဖို့စီစဉ်ထားပြီးအနီးကပ်စစ်ဆေးမှုတွေကိုပို့ပြီးလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။